အမျိုးသားညီညွတ်ရေးအစိုးရ NUG ဖွဲ့စည်းခြင်းတစ်နှစ်ပြည့်အထိမ်းအမှတ်အနေနဲ့အမေရိကန်ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေကဝါရှင်တန် DC မြို့တော်မှာမြန်မာနိုင်ငံစစ်အာဏာရှင်လက်အောက်ကလွတ်မြောက်ရေးအတွက်တောင်းဆိုဆန္ဒပြကြပါတယ်ဆန္ဒပြပွဲမှာအမေရိကန်အစိုးရအနေနဲ့ NUG အစိုးရကိုတရားဝင်အသိအမှတ်ပြုပေးဖို့နဲ့ထိရောက်တဲ့အကူအညီတွေပေးဖို့အဓိကတောင်းဆိုကြပါတယ်စနပြပွဲမှာအမေရိကန်နိုင်ငံကိုရောက်ရှိနေတဲ့ NUG လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းသတ်သွယ်ရေးသတင်းနဲ့နည်းပညာဝန်ကြီးဦးထင်လင်းအောင်နဲ့ဒုနိုင်ငံကြေးဝန်ကြီးဦးမိုးစောဦးတို့လည်းပါဝင်တက်ရောက်ကြပါတယ်။ဆန္ဒပြပွဲတွေကိုပထမအမေရိကန်သမ္မတအင်ဂျီရိုရှေ့မှစတင်ခဲ့ပြီးအဲဒီကနေအမေရိကန်ကွန်ဂရက်လွှတ်တော်ကိုခြေတက်ကြတာပါ။ဆန္ဒပြပွဲကိုဝါရှင်တန် DC မြို့တော်နဲ့မေရီလန်း၊ဗာဂျီးနီးယား၊နယူးယောက်၊ကင်တာကီနဲ့မြောက်ကယ်ရိုလိုင်းနာအပါအဝင်ပြည်နယ်တော်တော်များများမှနေထိုင်ကြတဲ့မြန်မာနိုင်ငံသားစုစုပေါင်း400ဝန်းကျင်လောက်ပါဝင်ခဲ့ကြတာဖြစ်ပါတယ်။